ငင်းချမ်းတရားရဲမင်္ဂလာနေ့တဲ့အခါသမယဖြစ်ကြပါစေသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလတရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်ကိုလိုင်းဒိုမီတာ1925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနားလောပါဒီနေ့အစီအစဉ်ရဲ့တာဝန်ယူသက်ဆက်တော်မှာပါ
။အားလုံးတို့ငင်းချမ်းတဲ့နှစ်သစ်ဖြစ်ပါစေရှင်။ကျမဆုမြတ်မမကမ္ဘာတော်ဝါနိုင်ငံတော်များများမှာမီရှူမီပန်းတွေရိုးရာဒလေထုံးစံတွေနဲ့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံမှာတော့ဒီအင်မတန်လူစီကားတဲ့ဟာရာဂျူကုအရပ်မှာကားတစ်စက်နဲ့အတင်းဝင်တိုက်လို့၈ယောက်ထက်မနည်းဒဏ်ရာရသွားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ဒီကနေ့ကြောက်ရောက်တဲ့2019နှစ်သစ်ကိုအခါသမယမှာပြည်သူပြည်သားတွေအတွက်မြန်မာနိုင်ငံကောင်းဆောင်တွေရဲ့ဆုတောင်းစကားတွေထဲမှာကြားဖို့ရှိတာကတော့
မိဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်ဒီမိုစီဖရယ်ရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်သမရဦးဝင်းမြင့်ပြောသွားတာပါရှင်အပြည့်အစုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင် VOA သောတာရှင်တွေနဲ့မြန်မာပြည်သူပြည်သားတွေအတွက်အမှုပညာရှင်တချို့ရဲ့နှစ်သစ်ကူဆုတောင်းစကားတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မွန်နဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးကြပါအောင်ရှင်
ကမ္ဘာတဝန်းနိုင်ငံတော်တော်များများမှဒီမီရှူမီးပန်းတွေပစ်ပေါက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကရတိုင်းစကွဲနေရာမှာနှစ်စဉ်လုံနေကြနှစ်သစ်ကူပွဲကတော့ဒီနှစ်မှာဒီသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်သစ်ကူချိန်မှာအမြင့်ကနေအေယာမခရစ်စတယ်ဘောလုံးကြီးတဖြည်းဖြည်းကျအောင်လို့နယူးယောက်မြို့တော်ဝန် Builder Blasio နဲ့အတူ Reuters, CNN, Washington Post, New York Times စတဲ့အမေရိကန်ကအထင်ကြီးသတင်းဌာနကြီးတွေကသတင်းတောက်တွေကခလုံနှိပ်ခဲ့ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့တော်မှာဒီအစိုးရစန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့မြို့လယ်ကဒီရှန်ဇိုလီဇေလမ်းမကြီးအပြည့်လူတွေထောင်ပေါင်းချီလာရောက်ပြီးတော့နှစ်သစ်ကူကြိုဆိုခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာတော့အထင်ကရဒီ Brandenburg မြို့ဦးရှိမှာဆင်မြင့်ဂီတဖျော်ဖြေပွဲတွေနဲ့အတူမိဘန်းတွေပြစ်ပေါက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းသမိုင်းဝင်ဘေးကွယ်နိုင်ရင်ဂျင်ကြီးကနေပြီးတော့တကောင်ချိန်မှာဒီနာယီခေါင်းလောင်းထိုးတဲ့နဲ့အတူနှစ်သစ်ကိုကြိုဆိုပါတယ်။တိမ့်မြစ်တစ်ဖက်တစ်ချက်မှာလည်းတိမ့်နဲ့ချီတဲ့နှစ်သစ်ကြိုဆိုသူတွေလာရောက်ပြီးတော့နှစ်သစ်ကူမိဘန်းဖောက်တာကိုစောင့်ကြည့်ကြိုဆိုခဲ့ကြတာပါ။ရုရှားနိုင်ငံမော်စကိုမြို့လယ်ကရင်ပြင်ဒီမှာဆိုရင်လေနှစ်သစ်ကူမီရှိုးမီဘန်ဖောက်ခဲ့ကြတဲ့အပြင်မြို့ထဲမှာဖွင့်ထားတဲ့ဒီရေခဲပြင်စကိတ်စီးတဲ့ကွင်းတစ်ထောင်ကျော်မှာလည်းနှစ်သစ်ကြိုဆိုသူတွေနဲ့ပြည့်နေခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသမှာလည်းဒူဘိုင်းမြို့ကဒီဘတ်ဂါလီဖာကမ္ဘာအမြင့်ဆုံးမိုးမျော်တိုက်ကြီးကနေမီဘန်တွေပြစ်ပေါက်ခဲ့ပါတယ်။ထိုင်းတရုတ်ထိုင်းဝမ်ဂျပန်ကိုရီးယားအင်ဒိုနီးရှားစတဲ့အာရှနိုင်ငံတွေမှာလည်းမီဘန်အလှတွေအပြင်ရိုးရာဒလေထုံးစံတွေနဲ့နှစ်သစ်ကိုကြိုဆိုကြပါရယ်။ကမ္ဘာမှာနှစ်သစ်ကိုအရင်ဆုံးကြိုဆိုတဲ့နိုင်ငံတွေထဲကဩစတြေးလျနိုင်ငံမှာဆိုရင်လေဆစ်ဒနီမြို့ကဒီကမ္ဘာလှည့်ခီးတယ်တွေအလားများရာဆစ်ဒနီဟာဘာစိတ်ကမ်းကြီးနောက်ခံထားပြီးတော့မိဘန်ဖောက်တာကိုတန်းနဲ့ချီလာရောက်ပြီးစောင့်ကြည့်က2019ကြိုဆိုချက်ကိုကြိုဆိုပါရယ်။အခုနှစ်သစ်မှာလည်းဒီကမ္ဘာကြီးမှာရာသီဥတုပြောင်းလဲမှုကြောင့်တက်ရောက်မှုတွေပထဝီနိုင်ငံရဲ့သဘောထားကွဲမှုတွေလူမျိုးဘာသာမတူသူတွေကြားတီးခံစိတ်နှဲပါလာကြတာနဲ့မညီမျှမှုတွေဆက်ရှိနေအောင်မယ်ဆိုတာကိုကုလသမဂ္ဂကနှစ်သစ်ကူးနှုတ်ဆက်မှာမိမောင်းထိုးပြထားပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့လယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကနှစ်သစ်ကူးပွဲတဲ့ဆင်နွှဲနေကြတဲ့လူအုပ်ထဲတမင်ကားနဲ့ဝင်တိုက်လို့လူ၈ယောက်ထဲမှနေတန်ရာရသွားပါတယ်။တိုကျိုမြို့ရဲ့နာမည်ကျော်ဟာရာဂျူကုဖက်ရှင်နယ်မြေမှာရှိတဲ့မေဂျီဖျားကျောင်းသားကတက်ကီရှိတာလမ်းမကြီးမှာတနင်္လာနေ့ညသကောင်းကျော်နှစ်သစ်ကူးချိန်မှာလူငယ်တစ်ယောက်ကကားနဲ့လူအုပ်ကြီးတဲကိုတမင်ဝင်တိုက်ခဲ့တာဖြစ်ပါတယ်။လူအုပ်ထဲကားနဲ့ဝင်တိုက်ခဲ့တဲ့အသက်20အရွယ်ဝန်းကျင်ရှိတဲ့အဲ့ဒီလူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးလူသက်ရန်ကြံစီမှုနဲ့တရားစွဲဆိုလိုက်ပါတယ်ရှင်။
နျူကလ িয়ার အရေးကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နှစ်သက်မှာဆွေးနွေးမှုတွေပိုလုပ်သွားဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကပိတ်ဆို့တံခတ်မှုတွေလုပ်ပြီးတော့ဖိအားသုံးတဲ့နီးနဲ့သုံးနေတဲ့အပေါ်မှာမချေနှက်တာကိုလည်းဒီမြောက်ကိုရီးယားကောင်းဆောင်ရဲ့နှစ်သက်ကူမင်ကွန်းမှထည့်သွင်းပြောသွားပါတယ်
။ "나는 앞으로도 언제든 또다시 미국 대통령과 마주 앉을 준비가 되어 있으며 반드시 국제 사회가 환영하는 결과를 만들기 위해 노력할 것입니다."
နိုင်ငံကအတိုင်းဝိုင်းကလက်ခံတဲ့ရလဒ်တွေထွက်ဖို့အမေရိကန်သမ္မတနဲ့အချိန်မရွေးမျက်နှာချင်းဆိုင်ထိုင်ဆွေးနွေးဖို့အဆင့်သစ်မှာဒါပေမဲ့အမေရိကန်ကမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှိတီးခံမှုကိုအတွက်မှားပြီးတော့ဒီကမ္ဘာလုံးရှိမှာ ေးထားတဲ့ဂရုမတည်ပဲမြောက်ကိုရီးယားပေါ်တန်ခတ်ဖိအားတွေပေးနေမယ်ဆိုရင်တော့ကိုယ့်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့နဲ့မြောက်ကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်လမ်းသစ်ရှာရမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေဆက်ပြီးတော့ရပ်ထားဖို့နဲ့တောင်ကိုရီးယားမှာမဟာဗျူဟာမြောက်လက်နက်တပ်ဆင်ထားမှုတွေမလုပ်ဖို့လဲသူကတိုက်တွန်းပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးလမ်းစီဥတည်နေတာနဲ့ပတ်သက်လို့လည်းဒီကိုရီးယားနှစ်နိုင်ငံကြားပြည်သူတွေရဲ့စိတ်ရောကိုယ်ပါပူးပေါင်းဆောင်ရွက်ပြီးတော့ကိုရီးယားကျွန်းဆွယ်ဟာအငြင်းချမ်းဆုံးနေရာဖြစ်အောင်လုပ်နိုင်ပါတယ်လို့ပြောဆိုသွားခဲ့ပါတယ်
။ထိုင်ဝမ်သမ္မတဆိုင်အင်းဝင်ကတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းရဲ့ကိုယ်ပိုင်အုပ်ချုပ်တဲ့အဆင့်ကိုမဖြစ်မနေလက်ခံမှာဖြစ်မယ်လို့ပြောဆိုလိုက်ပါတယ်။ထိုင်ဝမ်ပြည်သူ23သန်းကလူမျိုးမှုနဲ့ဒီမိုကရေစီရေးအတွက်စိတ်အားထက်သန်နေကြတာကိုတရုတ်နိုင်ငံကလေးစားရပါလိမ့်မယ်လို့သမ္မတဆိုင်ကနှစ်တကူနှုတ်ခွန်းဆက်မှာပြောဆိုလိုက်တာပါ။အခြေခံအားဖြင့်မတူညီတဲ့တန်ဖိုးထားမှုတွေလူနေမှုဘဝပုံစံနဲ့နိုင်ငံရေးစနစ်တွေကိုနှစ်ဖက်စလုံးကလက်ခံသဘောပေါက်ကြဖို့လိုတယ်လို့လည်းသမ္မတဆိုင်ကပြောဆိုလိုက်ပါတယ်။တီးကြခွဲထွက်ရေးနဲ့လွတ်လပ်ရေးကိုလိုလားတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီခေါင်းဆောင်မစ်ဆိုင်သမ္မတအဖြစ်တာဝန်ယူခဲ့တဲ့2016ခုနှစ်ကစပြီးတရုတ်နဲ့ထိုင်ဝမ်ကြားဆက်ဆံရေးမပြေမလည်ဖြစ်ခဲ့ကြတာပါ။ထိုင်ဝမ်နဲ့တရုတ်အတူတကွပေါင်းစည်းပြီးတနိုင်ငံနဲ့အဖြစ်ရပ်တည်ကြမယ်ဆိုတဲ့မူကိုလက်ခံမှုညှင်းဆန်နေတာဖြစ်ပါတယ်တရုတ်နိုင်ငံကတော့ထိုင်ဝမ်အပေါ်ခက်မှမှရက်တည်တဲ့အနေအထားနဲ့ထိုင်ဝမ်ရေးလက်ကြားမှာမကြာခဏဆိုသလိုစီရေးလေ့ကျင့်မှုတွေလုပ်နေပြီးနိုင်ငံတကာအဖွဲ့အစည်းတွေမှာထိုင်ဝမ်မပါဝင်နိုင်အောင်ပိတ်ဆို့နေသလိုထိုင်ဝမ်နဲ့အတန်အဆက်အသွယ်ဖြတ်ပြီးတရုတ်နိုင်ငံနဲ့သာတန်တမာရေးဆက်ဆံမှုနိုင်ငံအတော်များများကိုဆွဲဆောင်နေတာဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဖိုင်းတိုမီတာ70 kHz 1683ညဖိုင်းတိုမီတာ19 kHz 15565နဲ့ဖိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကကုန်းနေအင်္ဂါနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါဗျ။အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာသတင်းနှစ်ပတ်ထဲရောက်နေချိန်မှာဒီဌာနတော်တော်များများကိုပြန်လည်ဖွင့်နိုင်မဲ့ဥပဒေကိုအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေကြပါဗျ။ဇန်နဝါရီ3ရက်လွှတ်တော်သစ်တွေပြန်ဆတဲ့အခါမှာဒီမိုကရက်တွေကအောက်လွှတ်တော်မှာအမတ်အများစုအဖြစ်ထိန်းချုပ်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမဲ့နန်စီ ပလိုစီနဲ့အထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer တို့ကဒီဥပဒေကြမ်းကို Republican အမတ်တွေထောက်ခံကြဖို့တင်းလာနေတော့ကတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ဒီလုံခြုံရေးအတွက်နေဆက်တိုင်းကာဖို့လိုတယ်လို့ပြောပြီးတော့ကုန်ကျစရိတ်မရရင်ယာယီအတုံးစိဥပဒေချမ်းကိုလက်မခံနိုင်ဘူးလို့ပြောနေပါတယ်တိုင်းဆောက်ဖို့ကုန်ကျစရိတ်ဒေါ်လာ20ဘီလီယံအတွက်ပထမအတုပ်ဒေါ်လာ5ဘီလီယံပေးဖို့သမ္မတထရမ့်ကတောင်းနေတာပါဒီမိုကရက်အမတ်တွေဘက်ကတော့နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံပဲအတည်ပြုပေးနိုင်မယ်လို့ပြောထားပါတယ်ယာယီအတုံးစိကိစ္စဒီလွတ်တော်နဲ့အင်ဂျီရောကြားမှာသဘောမတူနိုင်ဖြစ်ခဲ့တာမို့အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်စရာအတုံးစရိတ်မရှိတော့တဲ့အတွက်ဒီဇင်ဘာ22ရက်နေ့ကအမေရိကန်အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်နေပါတယ်
2020အမေရိကန်ရွေးကောက်ပွဲမှာအထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရန်ကသူ့သမ္မတလောင်းအဖြစ်ရှင်ပြန်ရွေးကောက်မှုဆုံးဖြတ်လိုက်ပြီးအထောက်အကူဖြစ်စေဖို့သမ္မတလောင်းစီစီရေးကော်မတီကိုကမကဋ္ဌလုပ်ပြီးဖွဲ့စည်းလိုက်ပါတယ်။2019ခုနှစ်အတွင်းသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်မယ်လို့ခန့်မှန်းရတဲ့ဒီမိုကရက်တစ်လွှတ်တော်အမတ်တွေအများကြီးထဲမှာမက်ဆာချူးဆက်ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရန်ကတနင်္လာနေ့ကပထမဆုံးကြေညာလိုက်တာဖြစ်ပါတယ်။သူ့ဘဝမှာသူဒီလိုရှင်ပြန်ရလိမ့်မယ်လို့ဘယ်တော့မှမထင်မှတ်ခဲ့ပေမယ့်မျော်လင့်ချက်မဲ့နေတဲ့ American လူလတ်တန်းစားတွေနဲ့အခွင့်အလမ်းတွေမှေးမိနေတဲ့လူငယ်တွေအများကြီးအတွက်စူးစမ်းပေးဖို့အတွက်ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။ဒါကြောင့်သူအဆုံးထိရှင်ပြန်သွားမယ်လို့လည်းပြောပါတယ်။အခုလောလောဆယ် American နိုင်ငံကြီးလောကဟာလူကုန်တန်တွေနဲ့အဆက်အသွယ်ကောင်းတဲ့လူတွေအတွက်ပဲအဆင်ပြေအောင်လုပ်နေတာလို့ပေးနေတာဖြစ်ပါတယ်သူအနေနဲ့အကောင်းမြင်ဝါဒရှိသူဖြစ်တဲ့အတွက်အားလုံးနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတရွေးကောက်ပွဲအတွက်အောက်ခြေလှုပ်ရှားမှုတွေကိုလှုပ်ဆောင်သွားမယ်လို့ဆိုပါတယ်သမ္မတထရမ့်ကတော့သူအနေနဲ့အလစ်ဇဘက်ဝါရန်နဲ့ရှင်ပြိုင်လို့တယ်လို့ Fox သတင်းဌာနကပြောပါတယ်ရှင်
မြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားဖြေရှင်းကျော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကဒီနှစ်သစ်ကူးနှုတ်ဆက်မိန့်ခွန်းပြောကြားခဲ့ပါတဲ့အစိုးရရဲ့ငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာပြည်သူတွေပုံမပါဝင်ဖို့လဲသမ္မတဦးဝင်းမြင့်ရဲ့မိန့်ခွန်းထဲမှာတိုက်တွန်းထားပါတယ်အနာဂတ်ငြိမ်းချမ်းသာယာစေဖို့နဲ့နိုင်ငံသူနိုင်ငံသားတွေရဲ့ဘဝပျော်ရွှင်စေဖို့အစိုးရအနေနဲ့ဒီကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့စူးစမ်းသွားမယ်လို့လည်းကတိပေးထားပါတယ် နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့နှစ်သက်ကိုဆူတောင်းစကားတီးခြားပြောဆိုတာမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သက်ကိုတဝင်လွှာပေးပို့ခဲ့ပါတယ်ချစ်ချစ်ရင်းနှီးစွာပေးပို့ပါသည်ဆိုတဲ့တဝင်းလွှာမှာနှစ်သက်မှာပျော်ရွှင်ချမ်းမြေ့ပါစေလို့သာဆုတောင်းရေးသားထားပါတယ်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့နှစ်သက်ဆုတောင်းစကားမှာတော့ဘဝတိုးတက်ရေးနဲ့ဒီအေးအေးချမ်းချမ်းနေထိုင်စားသောက်လိုကြတဲ့အားလုံးရဲ့ဆန္ဒပြည့်စုံဖို့တမတော်အနေနဲ့မိဘပြည်သူအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားထားပါတယ
်အာကာသစူးစမ်းလေ့လာရေးတမိုင်းမှာကဘာကနေအဝေးဆုံးခီးကိုပြန်တက်နေတဲ့ NASA American Akasa စူးစမ်းလေ့လာရေး Agency ရဲ့ New Horizons လေ့လာရေးယာဉ်ဟာနှစ်သစ်မကူးခင်33မိနစ်အလိုမှာ Ultima 2ဆိုတဲ့ဂြိုလ်သိမ်းလေးနားကဖြတ်သွားနိုင်ခဲ့တာကိုတွေ့ခဲ့ကြရပါတယ်။ American ပြည်ထောင်စု Maryland ပြည်နယ်မှာရှိတဲ့ Johns Hopkins တက္ကသိုလ်အတုံးချယူပဗေဒဌာနကသိပ္ပံပညာရှင်တွေဟာ Akasa လေ့လာရေးစိတ်ပါဝင်စားသူတွေနဲ့အတူ New Horizons လေ့လာစူးစမ်းရေးယာဉ်အောင်မြင်စွာအဝေးဆုံးကိုပြန်တက်နိုင်တာကိုကြည့်ရှုခဲ့ကြပါတယ်။နေကနေသိအလန်းဝေးတဲ့ပလူတိုဂျိုသိငယ်လေးလို့အေးခဲနေတဲ့2014 MU69 ဒါမှမဟုတ် Ultima 2လို့အမည်ပေးထားတဲ့ဂျိုသိငယ်လေးကို New Horizons အာကာသစူးစမ်းလက်လျာရည်ရင်ကအနည်းကနေဖြတ်တန်းနိုင်ခဲ့တာဖြစ်ပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမဆုမြမွန်နဲ့ဒေါခင်ဆိုဝင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒုတိယသမ္မတနှုတ်လွှတ်တော်ဥက္ကဋ္ဌနှုတ်နဲ့သမ္မတကာကွယ်ရေးဦးစီးချုပ်တို့က2019နှစ်အတွက်ဆုတောင်းစကားတွေကိုအတိအသီးပြောဆိုထားကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့လူမှုအတွက်နှစ်သစ်ဆုတောင်းစကားတီးခြားပြောဆိုတာမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုနှစ်သစ်ကူတဝန်လွှာပေးဖို့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကောင်းဆောင်အတိအသီးရဲ့ဆုတောင်းစကားတွေကိုကုချွတ်ချော်သိန်းကကောင်းလို့စူးစီးပြီးရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
လောလောမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုးပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့သမ္မတဦးဝင်းမြင့်ကသူ့ရဲ့နှစ်သစ်ကူဆုတောင်းစကားထဲမှာပြောသွားပါတယ်။တွေ့ကြုံရင်ဆိုင်နေရတဲ့အခက်အခဲအကြက်တဲတွေကိုလည်းအမှန်တရားနဲ့တရားမျှတမှုကိုလက်ခံထားပြီးဖြေရှင်းခြင်းဖြင့်ကျော်လွှားလွန်မြောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းစဉ်တွေမှာပိုပြီးတော့ပူပေါင်းဆောင်ရွက်ကြဖို့လူထုကိုပန်ကြားရင်နှစ်သစ်ဆုတောင်းစကားပြောတော်ပါတယ်
။မိဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်။ဒီမိုစီဖရယ်ရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ကြပါစေလို့ဆန္ဒပြုရပါတယ်ခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့နှစ်သစ်ဆုတောင်းစကားတီးခြားပြောဆိုတာမရှိဘဲဒိုင်းနာလနဲ့ကင်ဖွဲ့ရီနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သစ်ကူးတဝန်လာပေးပို့ခဲ့တယ်လို့ပြည်တွင်းထုတ်ပုဂ္ဂလိကသတင်းစာတချို့မှာရေးသားဖော်ပြကြပါတယ်။ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အဲ့ဒီတဝန်လာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကလက်မှတ်ရေးထိုးထားပြီးအမျိုးသားပြည်နယ်တင်မြှင့်ရေးနှင့်ငြိမ်းချမ်းရေးဘုဒ္ဓနာဥက္ကဋ္ဌနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ကပေးပို့သည့်နှစ်သစ်ကူးတဝန်လာအားကြည်ကြည်ရင်းနှီးစွာပေးပို့အပ်ပါသည်။နှစ်သစ်တွင်ပျော်ရွှင်ချမ်းမြေပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါသည်လို့ဖော်ပြထားပါတယ်။ဖြန့်ဝေခြင်းဆိုတာမှာတော့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဒိုင်းသားလက်နက်ကိုင်အဖွဲ့စည်းများအစုအဖွဲ့ဒုတိယဥက္ကဋ္ဌအတွင်မှုများအားလုံးအဖွဲ့ဝင်များအားလုံးကိုလက်မှုဖော်ပြထားပါတယ်။ဒုတိယသမ္မတဦးမြင့်စွေကတော့ငင်းချမ်းရေးနှင့်အမျိုးသားပြည်နယ်တင်မြှင့်ရေးအမြန်ဆုံးရဖို့ဆုတောင်းစကားပြောထားပါတယ်
။နှစ်သစ်မှာတိုင်းသားပြည်သူတရားလုံးမျှော်လင့်တောက်တာနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးတို့ကိုအမြန်ဆုံးရရှိပြီးပြည်သူတို့ရဲ့လူမှုစီပွားဘဝများအဖက်ဖက်ကမြင့်မာတိုးတက်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။တိုင်းသားပြည်သူများအားလုံးနှစ်သစ်မှာကိုယ်စိတ်နှဖျားကျန်းမာချမ်းသာကြပါစေ
။ဒုတိယသမ္မတနှစ်ဦးဟင်ရီဗန်တီယူရဲ့ဆုတောင်းစကားမှာတော့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုတာကိုထည့်သွင်းဆန္ဒပြုသွားပါရစေ။
2018ခုနှစ်နှင်းဟောင်းကုန်ဆုံးပြီး2019ခုနှစ်နှစ်သိက်ကိုစတင်ရောက်ရှိချိန်မှာဒိုင်းသားမိဘညီကိုမနမများအားလုံးမျှော်လင့်တောင်းတတဲ့ Democracy Federal ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးပါတဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးပြည်သူများရဲ့လူမှုစီးပွားဘဝပုံမတွတ်တဲ့ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကျွမ်းမှန်တဲ့ ဆက်လက်အကောင့်ထဲပေါ်ဆောင်ရွက်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ်
။ဒီကနေ့အချိန်ကာလဟာအမျိုးသားယဉ်ကျေးစီဒိုင်းယန်နာစီလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်အားသွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေတဲ့ကာလဖြစ်တယ်ဆိုတာကိုပြည်သူ့တော်ဥက္ကဋ္ဌဦးတီခွန်မြတ်ကသူ့ရဲ့ဆုတောင်းစကားထဲမှာအလေးထားပြောသွားပါတယ်။နိုင်ငံဖို့မျိုးတို့တက်ဖို့ရာတည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးဖို့အလွန်အရေးကြီးပါတယ်လို့ဦးတီခွန်မြတ်ကပြောပြီးဆုတောင်းစကားဆိုထားပါတယ်
။လွတ်တော်များအနေဖြင့်လည်းတိုင်းရင်းသားပြည်သူများအတွက်တရားမျှတတဲ့ဥပဒေများပေါ်ပေါက်စေရန်ကိုယ်စွမ်းညံစွမ်းရှိတွေ့ကြိုးပမ်းဆောင်ရွက်လက်ရှိပါတယ်။ယခုလိုနေတဲ့မင်္ဂလာအခါသမယမှာမိမိတို့အားလုံးမျှော်လင့်တောင်းတနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်တိုင်းဒါညီကိုမောင်မများအားလုံးအတူတကွလက်တွဲတည်ဆောက်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအပြန်အလှန်တည်မြှင့်လျက်ရှိပြီးငြိမ်းချမ်းခြင်းဖြင့်နိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့အတွက်အာဃာတအမုန်းတရားတွေအတ္တမာနတွေကိုစွန့်ပယ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တိုင်းမှာအစွဲကင်းစွာနဲ့ပူးပေါင်းပါဝင်ဆောင်ရွက်ကြပါလို့အမျိုးသားလူတော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကတိုက်တွန်းရင်းဆုတောင်းစကားပြောပါတယ
်။တယောက်အားနဲ့ယူသောမယတသောအနှင့်ယူသောရဤဆိုသလိုစုပေါင်းအင်အားဖြင့်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ်။မြန်မာနိုင်ငံသားများအားလုံးနှစ်သက်မှာပျော်ရွှင်ခြင်းရှင်လန်းဝမ်းမြောက်ခြင်းဖြင့်ပြည့်စုံပြီးတာယာချမ်းမြေသောဘဝများကိုပိုင်ဆိုင်နိုင်ကြပါစေကြောင်းနဲ့ဘာသာတရားတိုင်းအဆုံးမများကိုအစဉ်နှလုံးသွင်းဆောင်ရွက်တတ်သူများဖြစ်ကြပါစေကြောင်းနှစ်သက်ဆုမွန်ကောင်းတောင်းအပ်ပါတယ်။
တမ်းမတော်ကောင်ရဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့နှစ်သက်ဆုတောင်းစကားမှာတော့ငြိမ်းချမ်းရေးဒီမိုကရေစီရေးမျိုးသားပြန်လည်တည်မြဲရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစတာတွေနဲ့ပတ်သက်လို့တီးခြားဖော်ပြပြောဆိုသွားတာမပါပဲနှစ်သက်မှာမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေလို့ရိုးရိုးရှင်းရှင်းပဲနှုတ်ခွန်းဆက်တတ်ပြီးတော့ဆုတောင်းစကားပြောထားပါတယ
်ဒုသားအားလုံးဟာမိဘဘဝတိုးတက်ဖို့အတွက်လောကန်စားတတ်ဖို့လိုအပ်ကြတယ်လို့အားလုံးဟာလေအေးအေးချမ်းချမ်းနဲ့နေထိုင်လူတဲ့ဆန္ဒရှိကြပါတယ်ဒီလူသားအလုံးရဲ့ဆန္ဒပြည့်စုံစေဖို့အတွက်ကျွန်တော်တက်မတော်တွေနဲ့မိဘပြည်သူများအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်ဖြစ်ပါကြောင်းကျွန်တော်ပြောချလိုပါတယ်မိဘပြည်သူများအားလုံးကိုယ်စိတ်နှိပြချမ်းသာချမ်းသာပါစေကြောင်းထပ်မံဆုမကောင်းတောက်ပါတယ်ခင်ဗျာ
ဒီဆုတောင်းစကားတွေအားလုံးကိုအစိုးရနဲ့တက်မတော်ရဲ့ဒီကနေ့ထုတ်သတင်းစာတွေအားလုံးနဲ့တရားဝင်အင်တာနက်စာမျက်နှာတွေမှာအပြည့်အစုံဖော်ပြထားသလိုရုပ်သံလွှင့်ဌာနတွေကလည်းထုတ်လွှင့်ပေးပါတယ်ခင်ဗျာ
။ကောင်းဆောင်အသီးသီးရဲ့ဆုတောင်းစကားတွေကိုကိုကျော်ကျော်သိန်းကကောင်းလို့ပြီးတော့ရန်ကုန်ကနေသတင်းပေးပို့ထားတာပါ။အခုတော့အနုပညာရှင်တွေရဲ့နှစ်သက်ကိုဆုတောင်းစကားတွေကိုလည်းနားဆင်ကြည့်ရအောင်ပါ။2019နှစ်သက်အတွက်အနုပညာရှင်တချို့ရဲ့နှစ်သက်ဆုတောင်းများကို VOA ကစူးစီးတင်ဆက်လိုက်ပါတယ်။စုစုံရအနုပညာရှင်ကြီးဆရာကြီးဦးဝင်းဖေးမိုးလေဝသပညာရှင်ဦးထွန်းလွင်နိုင်ရေးကူညီမှုအတင်းထူထောင်သူနဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူစာရေးဆရာမမတိရာစန်းချောင်းရုပ်ရှင်သရုပ်ဆောင်လူမင်း Miss Universe မြန်မာ2018နင်းသွေးယူအောင်အစိုးရ Xbox ရုပ်ရှင်သရုပ်ဆောင်အကယ်ဒမီယွန်းယွန်းအစိုးရဟဲလီနဲ့သရုပ်ဆောင်နတ်မြတ်ဖြိုတင်တို့က VOA ပရိသတ်နဲ့မြန်မာနိုင်ငံသားအားလုံးအတွက်နေ့တည်ဆူအောင်စကားကိုအခုလိုပြောထားပါဗျ
2019ခုမင်္ဂလာနှစ်သစ်နဲ့အညီပေါ့ဝင်းနေရသတ္တဝါအပေါင်းမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေကျမ်းမာချမ်းသာကြပါစေတိုးတက်ကြီးပွားကြပါစေမင်္ဂလာအခါသမယများနဲ့ကြုံရိုက်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်ကျွန်တော်ဝင်းဖေပါ
မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းနှစ်သက်ဆုတောင်းစကားပါထားပါတယ
်ကျမ်းမာတော်မူကြပါသားခင်ဗျာဒီနေ့2018ခုအကုန်းကနေ2019ခုနှစ်သက်ကိုကူးပြောင်းတဲ့အခါမှာရာသီဥတုပြောင်းနေခြင်းတဘာဝပြည့်ရန်ဒီကာဝယ်ဆောက်ရှောက်ခြင်းစတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့မင်္ဂလာတတိယတစ်ခုမျှဝေပေးစရာရှိပါတယ်အဲ့ဒါကတော့လုံခဲ့တဲ့ဆန်ကနေအနှစ်တစ်စောကာလလောက်ကလေးကကဘာမှာနေစဉ်နေတိုင်းရာသီဥတုပြောင်းလဲမှုတန်အဆိုးအဝါဆုံးခံရတဲ့နိုင်ငံဆယ်နိုင်ငံရွေးချယ်ပြီးတော့ထုတ်ပြန်ခဲ့တဲ့အခါမှာမြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံဖြစ်ရပ်တည်လာခဲ့တာ2019ခုနှစ်အထိဖြစ်ပါတယ်ဒါပေမဲ့2018ခုနှစ်ရောက်လာတဲ့အခါမှာတော့မြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံကနေပြီးတော့ တက်တရဆိုးဆိုးနိုင်ငံအဖြစ်တဆင့်ပုံမူပြီးတော့ကောင်းတဲ့ဘက်ကိုမြင့်တက်လာတာကိုတွေ့ရပါတယ်။အဲဒီကြိုးတက်မှုဟာအာရဂျင်းနဖွဲ့ဟာမဟုတ်သေးပေမဲ့လို့ဘာပဲပြောပြောကောင်းမွန်တဲ့အရေးတစ်ခုလို့တော့သတ်မှတ်လို့ရနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရာသီဥတုနဲ့ပတ်သက်လို့ဖြစ်စေတဘာဝဘေးရန်တွေနဲ့ပတ်သက်လို့ဖြစ်စေနောက်ပိုင်းကာလတွေမှာလှုပ်ရှားလှုပ်တွေအများကြီးရှိပါတယ်။ဒီလိုလှုပ်တွေလှုပ်တဲ့အခါမှာအဓိကအဖြစ်ပညာနဲ့တည်ဆောက်ကြရမှာဖြစ်ပါတယ်။ဒါကြောင့်နှစ်သက်မှာမြန်မာနိုင်ငံသူနိုင်ငံသားများအထူးသဖြင့်လူငယ်များအပေါင်းသားများအုပ်ချုပ်တဲ့အစိုးရများအလုံးဟာပညာနဲ့တည်ဆောက်တဲ့နိုင်ငံတစ်ခုအဖြစ်အောင်မြင်စွာဥပြောင်းဆောင်ရွက်နိုင်ကြပါစေလို့နှစ်သက်မင်္ဂလာဆုတောင်းအနေနဲ့ဆုတောင်းမြတ်တာပို့တာလဲရပါတယ်အလုံးစိတ်ချမ်းသာခြင်းကိုယ်ကျန်းမာခြင်းပြည့်စုံနိုင်ကြပါစေ
နိုင်ရေးကူညီမှုအသင်းထူထောင်သူလည်းဖြစ်ရွှေရှင်တရုတ်ဆောင်လည်းဖြစ်တဲ့ဦးကျော်သူကလည်းငြိမ်းချမ်းတဲ့နှစ်သက်ဖြစ်စေချင်တယ်လို့ဆုတောင်းပါတယ
် New Year ပေါ့လေဒါအင်္ဂလိပ်လို New Year ဒီ New Year မှာလည်းဒါကျွန်တော်တို့ရဲ့မကောင်းတဲ့ဒီကိလေသာအညစ်အကြေးတွေကိုဖယ်ရှားပေးဖို့အရေးကြီးပါတယ်အဲ့တော့ကျွန်တော်တို့မှာဒီအတ္တတွေဖြုတ်ပြီးတော့အကောင်းဆုံးသီလလုံခြုံစွာနဲ့အငြိမ်းချမ်းဆုံးကိုယ့်ကိုယ်ကိုငြိမ်းချမ်းအောင်လုပ်ရမယ်ကိုယ့်ကိုယ်ကိုငြိမ်းချမ်းတဲ့ဆိုရင်ကိုယ့်မိသားစုငြိမ်းချမ်းမယ်ကိုယ့်မိသားစုငြိမ်းချမ်းရင်ကိုယ့်ရက်ရွာငြိမ်းချမ်းမယ်နောက်ကိုယ့်နိုင်ငံငြိမ်းချမ်းမယ်ဒီလိုနဲ့ငြိမ်းချမ်းမှုကနေပြောတဆင့်တစ်ကဘာလုံးငြိမ်းချမ်းတဲ့ငြိမ်းချမ်းရေးကဘာကြီးကိုဒီဆောင်နိုင်ဖို့ကျွန်တော်ကြိုးစားရပါမယ်
။စာရေးဆရာမမတ်တီတာစမ်းချောင်းကလည်းလွတ်လပ်တဲ့စာပေ report မှုမျှော်လင့်တယ်လို့ဆိုပါတယ်
။2019အတွက်ဆိုလို့ရှိရင်တော့စာပေလွတ်လပ်ခွင့်လို့ဆိုတဲ့နေရာမှာတခြားတစ်ပါးသူကဘေးအမှရနိုင်တဲ့ပေါ့နော်ဥပဒေကြောင့်ဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးတော့လည်းမျှော်လင့်ပါတယ်။ဒါတခြားတစ်ပါးတော့သူဆိုတဲ့နေရာမှာအစိုးရပိုင်းဆိုင်ရာပေါ့နော်လွှတ်တော်ပိုင်းဆိုင်ရာအာမခံချက်ပေးနိုင်မဲ့လုံထုံးလုံးမီးပိုင်းဆိုင်ရာစီမင်းစည်းကမ်းတွေဟာစာပေလွတ်လပ်ခွင့်ကိုအပိတဲ့အရာမျိုးတွေဖြစ်စေခြင်းနဲ့ဥပဒေကြောင့်အရာလဲအာမခံချက်ရှိတဲ့ဥပဒေတွေပေါ်လာစေခြင်းနဲ့ဒါပေမဲ့တစ်ဖက်မှာလဲကျွန်တော်တို့စာရေးဆရာတွေကိုနှိုက်ကစပြီးတော့စိတ်ကူးစိတ်တန်းတွေကအစပေါ့နော်လွတ်လပ်စေခြင်းနဲ့ကြံတဲ့မလျော်ညီတဲ့မလိုလောဘမျိုးတွေတခြားပေါက်မလို့အဖဲနဲ့ပေါက်ကွဲတဲ့ဒေါသမျိုးတွေစသဖြင့်အဲ့ဒီလိုဟာတွေကင်းစင်ပြီးတော့စိတ်ကူးစိတ်တန်းကိုနှိုက်ကိုကပြောရပြောစဉ်အတိုင်းပြောရရင်တော့ဒီ box ထဲကမတွေးတော့ဘဲနဲ့ပေါ့နော်ဥက္ကုံလေးတွေကနေမတွေးတော့ဘဲနဲ့ဥက္ကုံပစ်ပယ်ပြီးတော့ပဂရိလွတ်လပ်တဲ့စာပေလက်ရာမျိုးဖန်တီးမှုမျိုးကိုလည်းကျွန်မအင်မတန်မျှော်လင့်ပါတယ်ဒါဟာကျွန်မတို့နိုင်ငံအတွက်လိုအပ်ချက်လည်းဖြစ်ပါတယ်ဒါကြောင့်2019မှာတော့စာပေလောကသားတွေအပါအဝင်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးခွင့်ရှိသူတွေအားလုံးလူသားအားလုံးပေါ့လေကျင့်သုံးခွင့်ရှိသူဟာလူသားအားလုံးပါပဲအဲ့ဒီလူတွေအားလုံးကလည်းရတစာပေနဲ့ပတ်သက်ပြီးတော့အင်ပန်ဒန်လွတ်လပ်တဲ့စိတ်ကူးစိတ်တန်းနေနဲ့အတူကျင့်သုံးနိုင်ကြပါစေ။ကိုကိုရိုင်ကလည်းတံမိုးထားနိုင်အောင်လို့လေ့လာအားထုတ်နိုင်ကြပါစေ။ဒီလူတွေအားလုံးရှင်သန်ရာဒီအမိမြေကလည်းဒီလူတွေရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာအမှုပညာဖန်တီးခွင့်တွေကိုအမခံပေးနိုင်ပါစေ။လုံးဂျုံစွာနဲ့ဖန်ပြီးခံစားနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်
။ရုပ်ရှင်တရုတ်ဆောင်လူမင်းကလည်းနှစ်သက်ဆုတောင်းစကားပါထားပါတယ်
။အားလုံးပဲမင်္ဂလာပါ။အခုလာမဲ့2019နှစ်သက်မှာပြည်သူပြည်သားအားလုံးကြမ်းမာချမ်းသာနှလုံးစိတ်ဝမ်းအေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ရပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါရှင်။ညီမတို့ Miss Universe မြန်မာ2018နှစ်သက်ရအောင်ဖြစ်ပါတယ်ရှင်။ပရိသတ်ကြီးအားလုံး2018-2019 နှစ်အကူပြောင်းမှာအနေအကင်းပေးရှင်းစွာနဲ့နှစ်သက်ကိုကြိုဆိုနိုင်ကြပါစေ2019နှစ်သက်မှာလည်းစီးပွားလှလှပတဲ့လူမှုရေးအခြေရေးမိသားစုရေးတွေအားလုံးအဆင်ပြေတိုးတက်ပြီးတော့ကြော်ရှင်ချမ်းမြေ့တဲ့ဘဝလေးကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးပါတယ်ရှင့
်အဆူရော Xbox ကတော့နှစ်သက်မှာစိတ်သက်ကိုယ်သက်နဲ့ဖြတ်သန်းမှုဆုတောင်းပါတယ
် Okay 2019မှာကျွန်တော်ပရိသတ်တွေမှာမဟုတ်ပါဘူးလူတိုင်းလူတိုင်းလူတိုင်းနောက် 2018 မှာဖြစ်ပျက်ခဲ့တဲ့အမားတွေအားလုံး2019မှာအားလုံးပြန်လည်ပြင်ဆင်ပြီးတော့2019ဟာလူသားအားလုံးတော်တော်အားလုံးအတွက်အကောင်းဆုံးနှစ်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်ဟုတ်
ရုပ်ရှင်သရုပ်ဆောင်အကယ်ဒမီယွန်းယွန်းကလည်းပရိသတ်တွေအတွက်အခုလိုဆူတောင်းပေးထားပါတယ
်။ဟုတ်ကဲ့နှစ်သက်မှာပရိသတ်တွေအကုန်လုံးဆက်ရှာတာကိုကြမ်းမှရှိကြပါစေလို့နောက်ပြီးတော့အရည်ရွယ်ထားတဲ့အရာတွေလည်းအကောင်အထည်ဖော်နိုင်ပါစေလို့ဆူတောင်းပေးချင်ပါတယ်ရှင့်
။အဆူရောဟဲလီနဲ့သရုပ်ဆောင်နတ်မြတ်ဖြိုတင်တို့ကလည်းပရိသတ်တွေအတွက်ဆူတောင်းပေးခဲ့ကြတာပါ
။နှစ်သက်ကနေစပြီးတော့ပရိသတ်အားလုံးတိတိပုပ်ပြီးကြမ်းမှလမ်းဖြာပြီးတော့ဆက်လာရမှဲ့ပါစေ
။ဟုတ်ကဲ့ပါလာမယ့်2019မှာပရိသတ်များအားလုံးပဲလူရဆန္ဒရလည်းပြေးပါပါစေ။ကျမ်းမာချမ်းသာပြီးစီးပွားလက်လာပါတွေတိုးပါစေလို့နမြတ်ကဆုမွန်ကောင်းတောင်းပါတယ်ရှင်။အဲနမြတ်အတွက်ကတော့2019ရဲ့အကြီးမားဆုံးမျှော်လင့်ချက်ကတော့နမြတ်ရဲ့သားလေးမွေးဖြစ်မှာပါ။အဲ့တော့အဲ့ဒါဒါကတော့နမြတ်အတွက်တကယ်အကြီးမားဆုံးမျှော်လင့်ချက်ပါ။အဲ့ဒါလေးရဲ့ပြီးသွားရင်တော့နမြတ်အမြင့်ပညာအလုပ်တွေကိုဆက်ပြီးတော့လုပ်ဖြစ်ပါပဲ။အဲနမြတ်ရဲ့အမြင့်ပညာလုပ်တွေလည်းဆက်ပြီးတော့အားပေးပေးပါလို့အပ်ချက်တွေရှိနေနမြတ်ကိုဝေဖန်ပေးပါလို့ကျေးဇူးများကြီးတင်ပါတယ်အားပေးတဲ့အတွက်လေ။
ရှိမှခင်လာမယ့်ဇန်နဝါရီလ1ရက်နေ့အင်တာနက်ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်တာနက်ညဒက်အဒီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစိန်ခေါ်ချက်တွေချိန်ချောက်မှုတွေနဲ့လာလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12322382994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုးပမ်းပါတယ်ခင်ဗျာ
VOA American အတန်ရတဲ့လေးလိုင်းအစီအစဉ်ကိုအပတ်စဉ်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညထားတဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦး။ကမ္ဘာတဝန်းနိုင်ငံတော်တော်များများမှဒီမီရှူးမီးပန်းတွေပြစ်ပေါက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကရ Times Square နေရာမှာနှစ်ဆင်လုံးနေကြနှစ်သက်ကူပွဲကတော့ဒီနှစ်မှာဒီသတင်းတော့တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။အာရှဥရောပနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေမှာလည်းနှစ်သက်ကူကိုမိပန်းအလှဖောက်ပွဲတွေရိုးရာဓလေ့ထုံးစံတွေနဲ့ကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကတော့ဒီနှစ်သက်ကူပွဲတော့ဆင်နွှဲနေတဲ့လူအုပ်ထဲကိုတမင်ဝင်တိုက်လို့ရှေ့ရောက်ထက်မနဲ့ဒဏ်ရာရသွားပါတယ်။တိုကျိုမြို့ရဲ့နာမည်ကျော်ဟာရာဂျူကု Fashion အရမ်းမှာရှိတဲ့မီဂျီဖျားကြောင်းသားကတာကေရှိတာလမ်းမကြီးမှာတနင်္လာနေ့ညတကောင်ကျော်မှာနှစ်သက်ကူးချိန်မှာဒီလူငယ်တယောက်ကကားနဲ့လူအုပ်ထဲကိုတမင်ဝင်တိုက်ခဲ့တာပါအဲ့ဒီဝင်တိုက်ခဲ့တဲ့သူဟာအသက်20အရွယ်ဝန်းကျင်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့လူသက်ရန်ကြံစည်မှုနဲ့တရားစွဲထားပါတယ်နျူကလ িয়ার အရေးကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နှစ်သက်မှာဆွေးနွေးမှုတွေပိုးလုပ်သွားဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကပြောကြားခဲ့ပါတယ်ဒါပေမဲ့အမေရိကန်အစိုးရကပိတ်ဆို့တံခါးမှုတွေလုပ်ပြီးတော့ဖိအားသုံးတဲ့နီးသုံးတဲ့အပေါ်မှာတော့မကျေနပ်တာကိုလည်းမြောက်ကိုရီးယားကောင်ဆောင်ရဲ့နှစ်သက်ကူမင်ခွန်းနဲ့မှထည့်ပြောသွားပါတယ်။အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဆက်ပြီးရထားဖို့နဲ့တောင်ကိုရီးယားမှာမဟာဗျူဟာမြောက်လက်နက်တပ်ဆင်ထားမှုတွေမလုပ်ဖို့လည်းသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာဒီကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားပြီးတော့ဖြေရှင်းကျော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကနှစ်သက်ကူနှုတ်ဆက်မိန့်ခွန်းပြောကြားခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာပြည်သူတွေပို့ပြီးတော့ပါဝင်ဖို့လဲသမ္မတဦးဝင်းမြင့်ရဲ့မိန့်ခွန်းထဲမှာတိုက်တွန်းထားပါတယ်။အနာဂတ်ငြိမ်းချမ်းသာယာစေဖို့နဲ့ပြည်သူပြည်သားတွေရဲ့ဘဝပျော်ရွှင်စေဖို့အစိုးရအနေနဲ့ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ကြိုးစားသွားမယ်လို့လည်းကတိပေးထားပါတယ်ရှင် ။တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွအမြင့်မြန်မာပြည်သူပြည်သားအားလုံးအတွက်ငြိမ်းချမ်းသာရတဲ့နှစ်တစ်နှစ်ဖြစ်ပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ချစ်မနှံလောပါ
This program has come to you from the Voice of America, Washington.